စကိုင်းတိုင်းဒေသကြီးနာကကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတကြော့ပြန်ဖြစ်လာတဲ့ကုဆတ်မြန်ရောဂါတစ်မျိုးကြောင့်နှမ်းယွန်းမြို့နယ်ကရာနဲ့ချီတဲ့ရွာသားတွေနာမကျန်းဖြစ်ခဲ့တယ်လို့ကလေးတချို့လည်းသိဆုံးသွားခဲ့ပါတယ်။အခုလောလောဆယ်မှာရောဂါဖြစ်ပွားနေတဲ့ဒေသကိုမြို့နယ်ကျန်းမာရေးအဖွဲ့နဲ့တပ်မတော်စစ်ဆေးရုံကဆရာဝန်တွေကွန်ဆင်ကူတာပေးနေတဲ့အကြောင်းဒေသခံကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်ခုနိုင်ကိုရင်ရဲ့သတင်းပြပုတ်ချက်ကိုနားထောင်ကြရအောင်ပါရှင်
။ဟုတ်ကဲ့ပါ။စကိုင်းတိုင်းဒေသကြီးနာကောက်ကူပန်အုပ်ချုပ်ခွင့်ရဒေသနန်းယုံမြို့နယ်တွင်မှလက်ရှိသကြောပြန်ဖြစ်ပွားနေတဲ့ရောဂါကြောင့်ဒေသခံရွာသားရာကျော်ရောဂါကူးစက်ခဲ့ပြီးသေဆုံးမှုသည့်ဖြစ်ပွားခဲ့တယ်လို့နာကဒေသလူမှုဖွဲ့စည်းကောင်းဆောင်ဦးနော်အောင်စန်းကပြောပါတယ
်။သေဆုံးတော့9ဦးပေါ့လေ။ကူးစက်ခံရတာတော့100အထက်ပေါ့။100အထက်ရှိရလို့ပြောတော့ပုံမြန်မယ်။ So statistic ကိုအတိအကျကျွန်တော်တို့မရနိုင်သေးဘူးညာ
။ဒီယောဂါဟာစက်တင်ဘာလလယ်မှာနန်းယုံမြို့နယ်တက်ကားကျေးရွာမှာစတင်ဖြစ်ပွားလာခဲ့တာပါ။ယောဂါဖြစ်ပွားမှုအခြေအနေကိုတော့နိုင်ယုံမြို့နယ်တိုင်းဒေသကြီးလွတ်တော်ကုစလေဦးစိမ့်မောင်ကအခုလိုပြောပါတယ
်။တက္ကသိုလ်က15ရက်ဝန်းကျင်မှာပေါ့နော်စဖြစ်တာဒီကိစ္စမှာအခုရောက်ဆိုရင်လူကြီးတွေကအားလုံး900ကျော်ရဲ့ကျွန်တော်တို့ကဆရာဝန်တွေကိုလူကြီးတွေမှာစေဝါကုသမှုဟာကျွန်တော်ဆောင်ရွက်ခဲ့တယ်နော်ဆရာဝန်တွေရဲ့မှတ်ချက်ကတော့အဓိကကဒီစိမ့်မောင်ရောဂါကြီးမားတော့မဟုတ်ဘူးလို့ပြောတယ်ကျေနရောယောဂါကအားလုံးသက်သာသွားတယ်လို့မဆိုနိုင်ဘူးလို့သိရတဲ့အနေအထားတော့မရှိတော့ဘူးခင်ဗျာ
။နဂသေရတွင်ဖြစ်ပွားနေတဲ့ကုသယောဂါကြောင့်သိဆုံးမှုတွေရှိနေပေမဲ့လက်ရှိမှာသေရခန့်ကျမ်းမာရေးဖွဲ့တွင်နဲ့ခန္တီတမတော်စစ်ဆေးရုံကဆရာဝန်တွေကနေကုသပေးနေလို့ယောဂါကိုထိန်းချုပ်နိုင်ပြီလို့နိုင်ရုံမျိုးနဲ့ဆရာဝန်တောက်တာဝင်းလှိုင်ဦးကပြောပါတယ်
။သိဆုံးမှုကတော့160အရွယ်ပါတယ်၊တလားသားအရွယ်ပါတယ်၊တိတိသားအရွယ်လေးပါတယ်၊ဒူလာပိုင်းလေးပါတယ်၅ရောက်ပြီလေဆိုပြီးတော့ကျွန်တော်တို့တရင်ရတယ်ကျွန်တော်အဲ20ခွေနေရပဲတိုင်းတိုင်းတော်ကိုယ်စားလေပြောတယ်ပြောပြောချင်းမျိုးနောက်ရဲအဲကျွန်တော်ဒီကဆရာဝန်သွားပါတယ်အဖွဲ့နဲ့ဆရာမတယောက်ပါတယ်အဖွဲ့အိမ်မှာသွားပြီးတော့တရက်နေ့ရက်နေ့ရက်နေ့ရက်3ရက်နေ့ရက်3ရက်တိုင်းကုသမှုပေးခဲ့တယ်အဲ့ဒီချိန်ကနေပြီးတော့တန်းတော်ဆရာဝန်နေနဲ့ပါတဲ့အဖွဲ့အိမ်မှာ4ရက်နေ့ရောက်ပြီးတော့အိမ်မှာကျွန်တော်တို့ဒီကဆရာမနဲ့ပူးပေါင်းပြီးတော့ကုသမှုပေးနေတယ်အိမ်မှာအများစုတွေ့ရတာကတော့နှာစည်းချောင်းဆိုးလူနာရဲ့ဆက်ဆိုင်ရောင်းတဲ့လူနာတို့တကွေးမတန်ရှင်းမှုကြောင့်ဒီရနာပေါက်တာအမျိုးရောဂါတို့အမျိုးသမီးတွေကြောင့်ဆီကချောင်းပိုးဝင်တဲ့ရောဂါအဲ့ဒါလေးပဲ
စကိုင်းတိုင်းဒေသကြီးနာဂဒေသမှာပြီးခဲ့တဲ့ဇွန်လထဲမှာလဲကုသယောဂါကြောင့်လဟေမြို့နယ်နိုင်ယုံမြို့နယ်ဒုံဟီမြို့နယ်ခွဲကကျေးရွာတွေမှာကလေးငယ်68ဦးအသေပြောင်းရှိခဲ့တယ်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကနေအတည်ပြုပြောဆိုခဲ့ပါတယ်။အဲ့ဒီတော့ကကုသယောဂါဟာဝတ်သက်ယောဂါဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကနောက်ပိုင်းမှာအတည်ပြုခဲ့ကြပါတယ်။နာဂကူပန်အုပ်ချုပ်ကိုရဒေသဟာမဖွံ့ဖြိုးသေးတဲ့ဒေသတစ်ခုဖြစ်ပြီးလမ်းမဆက်တွေရိုက်ခတ်ခဲ့မှုဒေသခံတွေကလည်းကျန်းမာရေးသိပညာချို့တဲ့မှုကျမယေဝန်သမ်းလုံလောက်မှုစတဲ့ပြဿနာတွေရှိနေစေလို့လဲစကန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ